ထိုင်းနိုင်ငံအယုဒ္ဓယာခရိုင်မှာစက်တင်ဘာလ2ရက်နေ့ညအချိန်မှာဝမ်ကျောင်းမြို့နယ်ဗဟုယိုတင်အဝေးပြေးလမ်းမပေါ်မှာအ мян နှုံးနဲ့မောင်းနေလာတဲ့တစ်ကက်ကားငယ်တစ်စီးကိုအ мян လန်းရဲတပ်ဖွဲ့ဝင်တွေကကားကိုစစ်ဆေးဖို့ရက်တန့်ခိုင်းခဲ့ရမှာထွက်ပြေးခဲ့တာကြောင့်ကားဘိန်းပေါက်ပြီးလမ်းဘေးကိုထိုးရက်သွားခဲ့တာပါလမ်းမပေါ်မှာပဲရဲတွေကဖမ်းမိသွားခဲ့ပါတယ်အသက်25နှစ်အရွယ်ထိုင်းနိုင်ငံသားနိုင်စုံချိုင်းနဲ့အတူကားထဲမှာတည်ဆောင်လာတဲ့ရိုဟင်ဂျာ22ဦးကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးအ мян လန်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရဲတွေကစစ်ဆေးချိန်မှာရိုဟင်ဂျာတွေကိုတည်ဆောင်လာတဲ့ကားပေါင်းသမားကအခုလိုဖြေကြားခဲ့ပါတယ်
เราลับไปทางไหนเนี่ย
จ
ากกี่คน21คนแล้วอัดแน่งกันมาอย่างเงี้ยไม่กลัวตำรวจหรอ
กลัว
ก็เลยหนีนะ
ตามองตามากะโรฮิงญาတွေကိုတက်ခရိုင်မဲဆောက်ကနေဗန်းငွေ1000ခွဲရလို့တည်ဆောင်လာတာဖြစ်ကြောင်းဒီအထောက်ထားမဲ့โรฮิงญา22ဦးကိုထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကနေတရုတ်နိုင်ငံသားလူပုံကူးတဲ့လီဆိုသူတရုတ်ွယ်ဘွားကခေါ်လာပြီးထိုင်းနိုင်ငံအတွင်းပိုင်းထိပို့ဆောင်ပေးဖို့သူ့ဦးကိုဗတ်တပေါင်းခွဲနဲ့ငှားရမ်းခဲ့တာလို့လဲကာမောင်သမားကဝန်ခံထွက်ဆိုသွားခဲ့ပါတယ်။စက်တင်ဘာလ2ရက်နေ့ညကမိုးရီရွာနေတဲ့အချိန်ကားကိုအရှိန်ပြင်းနဲ့မောင်းနှင်ခဲ့ပြီးကားဘိန်းပေါက်သွားခဲ့ပေမဲ့ကားဟာတိမ်မမသွားခဲ့လို့မြန်မာနိုင်ငံသားတွေကိုအသက်မသေးပဲဖမ်းဆီးနိုင်ခဲ့တာဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ဝန်နွမ်းရဲစခန်းကရဲမှုစစ်ဆေးချိန်မှာတော့ကာမောင်သမားကရဲဖမ်းမှာကိုကြောက်လို့အ мян မောင်းပြေးခဲ့တာလို့ဆိုပြီးပြောဆိုခဲ့ပါတယ်။အခုလိုမျိုးလူတဲဆောင်နေတာဟာနှစ်ကြိမ်ရှိပြီလို့လည်းပြောသွားပါတယ်။ထိုင်းမြန်မာနယ်စပ်ကနေရိုဟင်ဂျာတွေကိုတဲဆောင်လာတာမကြာခဏရှိနေပြီးများသောအားဖြင့်ထိုင်းမလေးနယ်စပ်ထိတဲဆောင်လာတာတွေလည်းရှိနေပါတယ်ရှင်။